ံမှန်ရေရိုးရေးစင်ပချီကမ်းဖတ်စပေါ်မှာစင်းနဲ့ခြေတောက်မှုအပြင်မြန်မာစလုံးတွေရေးမြန်မာသတင်းစာတွေမြန်မာနိုင်ငံတွေကတိုင်းရင်းသားရိုးရာအစင်အထည်အစတွေပလတ်စတစ်ကြိုးပြားတွေဂျိတ်လုံကြီးတွေနဲ့ပေါင်းစပ်ထားတဲ့ဒီအမှုပညာပစ္စည်းတွေကိုပချီကားလို့လည်းပြောနိုင်တယ်လို့ရက်လုံမှုချိတ်တွယ်မှုတွေနဲ့ရောရှက်ထားတဲ့ဖန်တီးမှုတွေအဖြစ်တွေ့မြင်ရမှာဖြစ်ပါတယ်
မြန်မာပြည်ရဲ့ဒီလှပတဲ့ရွေးရရင်ချိန်မှုနဲ့ဒီလက်မှုပစ္စည်းတွေကိုမိတ်ဆက်ပေးတဲ့ပုံစံမျိုးဖြစ်တယ်လို့သူတို့ရဲ့အနောက်ကနေဆက်ဆက်ပြီးတော့ပေါ့နော်မြန်မာလူမျိုးတွေအကြောင်းလက်ရှိအခြေအနေတွေအကြောင်းကိုဒီမြန်မာပြည်ထောက်ကုံပစ္စည်းတွေကိုတစ်ဆင့်အသုံးပြုပြီးတော့ဟောပြောပြချိတ်ဆက်ပြီးတော့ပြောပြတာပေါ့နော
်မတ်ချူဝေဟာပြင်သစ်နိုင်ငံပဲရစ်မြို့မှာနေထိုင်ပြီးတော့အမှုပညာဖန်တီးနေသူဖြစ်ပါတယ်သူပကြီကားတွေထဲမှာမြင်ရတာတွေဟာမြန်မာနိုင်ငံထဲမှာနေ့စဉ်တွေ့မြင်နေရတဲ့အိမ်သုံးဒူသုံးပစ္စည်းတွေဖြစ်ပါတယ်။သူ့ပကြီကားတွေကလူပုံအများစုကတော့မျက်နှာတွေပြောင်းနေပြီးအသုံးဆောင်တွေမှာတော့လူပုံရိပ်တွေထင်ဟပ်နေပါတယ်။ဒါကပဲပြည်သူလူထုနေစဉ်တွေ့မြင်နေရတဲ့ဘဝဖြတ်သန်းမှုနဲ့အဲ့ဒီဘဝဖြတ်သန်းမှုတွေကပစ္စည်းတွေကိုနေစဉ်ထိတွေ့အသုံးပြုနေရတဲ့သူတွေရဲ့ပျောက်ဆုံးနေတဲ့ဘဝတွေအထိဆက်ဆက်တွေးတောနိုင်ပါတယ်။တနည်းအားဖြင့်ပြည်သူလူထုရဲ့နေစဉ်ဘဝထဲမှာစီးဝင်နေတဲ့နိုင်ငံရေးရိုက်ခတ်မှုတွေပဲဖြစ်ပါတယ
်။ရှေခေါင်းဓာတ်ပုံတွေသတင်းစာတွေပြီးတော့ဒီအကြော်ညာတွေပေါ့နော်အဲ့ဒါတွေကိုလည်းပြန်လည်အသုံးပြုပြီးတော့အမှုပညာပစ္စည်းတွေမှာထည့်သွင်းပြီးတော့အသုံးပြုပါတယ်။ဒီလိုအသုံးပြုတဲ့အခါမှာလက်ရှိခုကြုံတွေ့နေရတဲ့အခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေတွေဟာအခုဒီတစ်ချိန်တည်းမှာပဲဖြစ်ပြနေတာမဟုတ်ဘဲနဲ့အတိတ်အဆက်ဆက်ပေါ့နော်ဟိုတမိုင်းရနေပြီးတော့မှဟိုအရင်ကနေကဖြစ်ခဲ့တဲ့အကြောင်းအရာတွေနဲ့လည်းချိတ်ဆက်ပြီးတော့ဘာတွေသေဆောင်လာလဲပြောင်းလဲဖို့လို့လဲဆိုတာကိုဒီဟာလေးတွေနဲ့အသုံးပြုပြီးတော့ဖန်တီးပြပြတာဖြစ်ပါတယ်ရှင
်လူတစ်ယောက်ကလမ်းပေါ်ရက်ပြီးတော့မြမပြည်အကြောင်းကိုသတင်းအချက်အလက်အဖြစ်ပြောပြနေမယ်ဆိုရင်နားထောင်နေသူရှိချင်မှရှိမှာပဲမြဲအဲ့ဒီသတင်းအချက်အလက်ကိုပဲအမှုပညာပစ္စည်းတစ်ခုအနေနဲ့ဖန်တီးပြရင်တော့စိတ်ဝင်စားတဲ့သူအများကြီးရှိလာတယ်လို့မချူဝေကဥပမာပေးပါတယ်
။ဘာဖြစ်လို့ဒီထမိန်နေပေါ့နော်ဒီထမိန်နေပေါ်မှာရေးဆွဲရလဲဘာဖြစ်လို့ထမိန်နေကဖုံးနေတယ်လို့ထင်ရတာလဲပြီးလို့ရှိရင်ဒီတော်လန်ရေးကာလမှာဆိုလို့ရှိရင်လဲထမိန်နေရဲ့ပအဝင်တပတ်သက်မှုအခန်းကဏ္ဍဘာတွေလဲပေါ့နော်ဒီထမိန်ဆိုတဲ့အရာဝတ္ထုတစ်ခုတည်းကိုပဲသုံးဆွဲလိုက်တာပဲဒါပေမဲ့သူ့ရဲ့နောက်ွယ်ကပို့ပြီးတော့နည်းနည်းတဲ့အကြောင်းအရာတွေကိုပို့ပြီးတော့တိလာကြတယ်ပို့ပြီးစိတ်ဝင်စားလာကြတယ်အဲအဲ့ဒီလိုပဲမြန်မာပြည်အကြောင်းလုံးဝမသိထားသေးတဲ့လူဆိုလို့ရှိရင်လဲအဲဒီမြန်မာပြည်ကဘယ်နေရာမှာတည်ရှိရလဲဘယ်လိုမျိုးတွေလဲတမိုင်းကြောင်းတွေလဲပြီးရင်သူတို့နဲ့ဘယ်လိုဆက်ဆက်မှုရှိမလဲပေါ့နော်ပြီးလို့ရှိရင်ဟိုအရင်ကိုလိုနီခေတ်ကနေပြီးတော့အခုလွတ်လပ်ရေးရပြီးတော့ဒီနောက်ပိုင်းခေတ်တွေအထိဘယ်နိုင်ငံတွေနဲ့ဆက်ဆက်မှုရှိမလဲသူတို့နဲ့ဘယ်လိုပတ်သက်ဆက်နွယ်မှုရှိမလဲဆိုတာတွေကိုလဲပို့ပြီးတော့စဉ်းစားနိုင်စီပါတယ
်ပကြီးဟာဘာသာစကားမလို့တဲ့အမှုပညာဖြစ်ပါတယ်အဲ့ဒီအမှုပညာထဲမှာနိုင်ငံတစ်ခုကပြည်သူလူထုရဲ့ဝေဒနာကိုသူတို့နေ့စဉ်ဘဝထဲမှာအသုံးပြုနေတဲ့ပစ္စည်းတွေနဲ့ကိုစားပြုဖန်တီးလိုက်တဲ့အခါဖန်တီးသူနဲ့ခံစားသူကြားဆက်နွယ်မှုကလျင်မြန်ထိရောက်သွားတယ်လို့ဆိုပါတယ်
ဒီစံတစ်ခုဖြစ်လာတယ်သူတို့အတွက်ဒီလို unique ဖြစ်တဲ့ရတာတစ်ခုကိုတက်ဆောင်လာတယ်ဆိုလို့ရှိရင်ဘယ်ကလဲဘာဖြစ်လို့ဒီလိုလေးဆွဲရလဲပေါ့နော်ဒါတွေပို့ပြီးစိတ်ဝင်စားလာတဲ့အခါမှာသူ့ရဲ့နောက်ကွယ်ကအချက်လက်တွေကိုပို့ပြီးတော့မေးလာတယ်ပို့ပြီးတော့သိချင်လာတယ်မေးလာတဲ့အခါမှာလည်းပုံမှန်ဒီလိုမျိုးသတင်းအချက်လက်ပေးတာမဟုတ်ဘဲနဲ့အမှုပညာနဲ့တစ်ဆင့်ခံစားပြီးတော့မှသိချင်လာတဲ့အတွက်နှလုံးသားချင်းကလည်းပို့ပြီးတော့နီးစပ်တယ်ပို့ပြီးတော့လည်းခံစားရတယ်ပေါ့နော်ဒီလိုခံစားပြီးသွားတဲ့အခါမှာဘာလေးတွေလုံနိုင်မလဲပေါ့နော်အဲ့လိုတွေးလာကြတယ်ဘာလေးတွေကုနိုင်မလဲဆိုတွေးလာပြီးတော့ action လေးတွေပါလာတယ်ပေါ့နော်ဒီဟာအမှုပညာကိုအသုံးပြုပြီးတော့မြန်မာပြည်အကြောင်းပြောရတဲ့ဒီထိရောက်မှုတစ်ခုလို့ယူဆပါတယ
်အနောက်နိုင်ငံတွေကိုမြန်မာပကြီးဆရာတွေရောက်လာရင်မြန်မာပြည်ရင်းကပြိပခတွေကိုတိုက်ရိုက်ရေးပြတာပဲမြင်ရလိမ့်မယ်လို့ညွှန်လင်းကြပါတယ်မတ်ချူဝေကတော့မြန်မာပြည်မှာဘာတွေဖြစ်ပျက်ခဲ့တယ်လဲဘာတွေဖြစ်ပျက်နေတယ်လဲဆိုတာတွေကိုတိုက်ရိုက်မရေးချယ်ပဲသူ့ပကြီကားတွေကိုကြည့်ပြီးမေးခွန်းတွေထုတ်စေခြင်းအပြင်ပြည်သက်တွေကိုမြန်မာပြည်အကြောင်းဆက်ပြီးတော့ပြောပြနေဦးမယ်လို့ပြောပါတယ်ရှင်